ဂျပန်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလူမှုဝန်ထမ်းကျယ်ဆယ်ရေးနဲ့ပြန်လည်နေရာချဖို့ဝန်ကြီးမကြခင်သွားရောက်ကြည့်ရှုမဲ့အစီအစဉ်ကိုဂျပန်ပြည်နယ်ရဲ့နိုင်ငံတကာအကြံပေးအဖွဲ့ကကြိုဆိုလိုက်ပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးကြံ့ကြာနေတဲ့အချိန်မှာသွားရောက်မဲ့ခီးစဉ်ဖြစ်တဲ့အတွက်အကျိုးရှိမယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းဂျပန်ပြည်နယ်ဆိုင်ရာအကြံပြုချက်တွေပေါ်အကောင့်ထဲဖော်ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့တာဝန်ရှိသူတွေဒီကနေ့စင်ကာပူနိုင်ငံကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြတာပါ။အပြည့်အစုံကိုတော့ writer သတင်းဆောင်ပါကိုအခြေခံပြီးမတ်ဤတန်ဆင်ကပြောပြမှာပါရှင်
။ဂျပန်ပြည်နယ်ကနေထွက်ပြေးသွားသူတိုင်းနဲ့ချီရှိနေတဲ့အင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုမြန်မာဆွေရရဲ့အစင်းနဲ့တာဝန်ရှိသူတို့အဖြစ်သွားရောက်ကြည့်ရှုမဲ့အစီအစဉ်ပေါ်အခြေအနေအားရတဲ့အကြောင်းဂျပန်ပြည်နယ်ဆိုင်ရာအကြံပြုချက်တွေပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပြုအဖွဲ့ကပြောဆိုလိုက်ပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝင်ကြီးတဲ့ဖြစ်တွေ့တော့ကတွေ့မှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထဲဖော်ရေးကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းညင်အင်းအင်းအင်းနဲ့ခီးစဉ်အတွင်းမြန်မာဆွေရရဲ့ဆောင်ရွက်ချက်တွေကိုရှင်းပြနိုင်နေတယ်လို့မျှော်လင့်တဲ့အကြောင်းရခိုင်ပြည်နယ်ရေးနိုင်ငံတကာအကြံပေးအဖွဲ့ခေါင်းဆောင်ဆူရကီယက်ဆာတီရာထားမှပြောပါရ
စေ It is also encouraging to hearThat Minister of Social Welfare.
လူမှုဝန်ထမ်းဝန်ကြီးတဲ့ပြည်ကောင်ထယ်ဖော်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးကော့စ်ပဇာကိုသွားမယ်ဆိုတာကြားရတာအားသက်စရာပါ။ကော့စ်ပဇာကအခြေအနေတွေကိုကိုယ်တိုင်ကြည့်ရှုဖို့အင်တာမအရေးကြီးတယ်လို့ကြံပေးအဖွဲ့အနေနဲ့ခန်းစားမိသလိုမြန်မာနိုင်ငံဘက်မှာပြင်ဆင်ထားတဲ့အခြေအနေကိုဒုက္ခတွေကိုရှင်းပြဖို့ကလည်းပိုပြီးအရေးကြီးပါတယ်။
ဒီကနေ့ဩဂုတ်လတည်းရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစနစ်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုကိုမြန်မာလူကြီးတပ်ဖွဲ့ကလိုက်လံရှင်းလင်းရာကနေရောက်ဆက်တွဲဖြင့်အင်မီဂျီဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူဒုက္ခသည်6သိန်းခွဲကျော်လောက်ရှိတဲ့အကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်ဒုက္ခသည်တွေနေရဲ့ပြည်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒီနေ့စာမိုင်းကလေးကသဘောတူထားကြပြီမယ်လေအစီအစဉ်တွေကြန့်ကြာနေချိန်မှာပဲပြည်အောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးသွားရောက်มาလဲဖြစ်ပါတယ်။ခီးစဉ်တွင်ဒုက္ခသည်တွေနေရဲ့ပြည်နိုင်ရေးအဟန္တာဖြစ်နေတာတွေကိုကြော်လာနိုင်လိမ့်မယ်လို့ပြောနေတဲ့အကြောင်းလေးထိုင်းနိုင်ငံကြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဆူရာကီယက်ဆာတီရာထိုင်းကပြောပါတယ်
Probably we've heard from Ambassador Kopstad. I think many of them would like to return. But we feel that...
ဒါမှကြီးဟောင်းကိုဘက်စ်ထံကနေကြားရတာကတော့အများစုကပြန်ကျင်ကြရဲလို့ထင်ပါတယ်။ဒါမှမဟုတ်ဆက်သွယ်မှုပိုင်းနဲ့မြန်မာနိုင်ငံဘက်မှာပြည်သူထားရတွေနဲ့ပတ်သက်လို့သတင်းတွေအားနည်းနေပြီးရဲလို့ကျွန်တော်တို့ခန့်စားမိပါတယ်။ Kopstad ကစကားထံတွေမှာရောက်နေသူတွေရဲ့ရခိုင်ပြည်နယ်ကအခြေအနေပေါ်သဘောထားအမူတွေလည်းရှိနေတာကြောင့်ကိုပီအာနန်ကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထဲပေါ်နေတဲ့လူကယ်တန်ဝင်ကြီးကိုယ်တိုင်အများဆုံးသွားပြီးအခြေအနေကိုရှင်းပြဖို့လဲကျွန်တော်တို့တိုက်တွန်းခဲ့တာပါ
။ဒေါက်တာဝင်းမြတ်ရဲ့ခီးစဉ်ကိုအစောဆုံးဒီသတင်းတက်လာမှစတင်လို့တိုက်တွန်းခဲ့တဲ့နိုင်ငံတကာအကြံပေးကော်မတီဝင်တဦးလေးဖြစ်ထိုင်းတမ်းမက်ကြီးဟောင်းလေးဖြစ်တဲ့ကော့ဆက်ချက်တီကူကတော့အခုခီးစဉ်ကနေဒုက္ခတွေနေတဲ့ပြည်နိုင်ရေးတိုးအားဖြစ်လာဖို့မျှော်လင့်နေပါတယ
်။ Approachable. I mean people in rough times.
အင်တာမတ်ချင်းကရတဲ့ပြည်သူတယောက်ပါ။သူ့ရဲ့လက်ကမ်းဖုံးကိုနေစဉ်နဲ့မျှရခိုင်ပြည်နယ်ကစာမန်ပြည်သူတွေဆက်နေကြတာပါ။ဒါကြောင့်လည်းအခြေအနေကိုသွားကြည့်ဖို့သူကအသင့်တော်ဆုံးသူပါ။လူတွေကြားမှာယုံကြည်အားထားမှုအတိုင်းအတာတစ်ခုရှိဖို့ဆက်စပ်ဆင်ပြေမယ်ဆိုတာကိုအမှားခံနိုင်ဖို့လိုမယ်လို့ထင်ပါတယ်
။ဒုက္ခသည်တွေအတွက်နေရပြန်နိုင်ရင်းနဲ့အကူအညီပေးရလုပ်ငန်းတွေကိုအချိန်မီမလုပ်နိုင်ခဲ့ရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ Ranger ဒုက္ခသည်တွေအနေနဲ့မုတ်တုံရပြီးတဲ့အတူပါလာမန့်မုံတိုင်းအနေနဲ့ကြောင့်တည်ကြည်ထိခိုက်မှုတွေအကြီးအကျယ်ကျောဝါနိုင်တယ်လို့လည်းစင်ကာပူနိုင်ငံကသတင်းစာရှင်းလင်းပွဲတွင်မှာပဲအကြံပေးအဖွဲ့တာဝန်ရှိသူတွေကတတိပေးခဲ့ကြပါရှင်။